ရခိုင်ပြည်နယ်ဆစ်စင်ရေးတွေတွင်ရိုဟင်ဂျာတွေကိုအစုအဝေးလိုက်တပ်ဖြတ်မှုနဲ့တခြားရာဇဝတ်မှုတွေမှာပါဝင်ခဲ့ပြီးနိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC မှာထွက်ဆိုသွားမယ်လို့သတင်းထွက်နေတဲ့စစ်သားမှုနဲ့ပတ်သက်ပြီးတမတော်ဘက်ကတုတ်ပြန်ချက်ကိုပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ2016နဲ့2019ခုနှစ်ကရခိုင်ပြည်နယ်စစ်စင်ရေးလှုပ်ဆောင်တာမှာရိုဟင်ဂျာတွေအပေါ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်လို့တပ်ကနေထွက်ပြေးပြီးရခိုင်လက်နက်ကင်အဖွဲ့စီရောက်ခဲ့တဲ့စစ်သားမှုကနေထွက်ဆိုခဲ့တာပါ။သူတို့နှူးကခုခါ ICC ရှိရာတဟိတ်မြို့မှာရောက်ရှိနေပြီလို့နယူးယောက်တိုင်းသတင်းစာကနေဒါ CBC ရုပ်သံလွှင့်သတင်းဌာနနဲ့ 45 Right လူခွေးရေးဖွဲ့တို့ကနေပြောဆိုထားပါတယ်။ဒါပေမဲ့ဒီအပေါ်မှာ ICC ဘက်ကအတိအပြုပြောဆိုတာတော့မရှိသေးပါဘူး။ရခိုင်ပြည်စစ်စင်ရေးတွင်တပ်မတော်ကလူခွေးရေးချောပေါက်တယ်ဆိုပြီး ICC မှာဒီစစ်သားနှူးထွက်ဆိုမဲ့သတင်းပေါ်မှာတပ်မတော်ပြောခွင့်ရပူချုပ်စော်မင်းထွန်းကအခုလိုတုတ်ပြန်ပါတယ်။
ICC မှာရောက်တယ်ဆိုတဲ့လည်းရောက်ပါလေရောက်ခြင်းမရောက်ခြင်းကတော့ချိုးလိုက်ရောက်တယ်ချိုးလိုက်မရောက်ဘူးဆိုရင်ကုန်ပြီမရှိသေးတယ်ဒီနည်းနဲ့ကမိသားအတွင်းမှာဓာတ်ပြတ်တဲ့ဘူကြီးကိုဖိုင်တစ်ခုထုတ်လွှင့်ခဲ့တယ်အဲ့ဒီထဲမှာလည်းကျွန်တော်တို့အဲမှာပါနေတဲ့တယောက်ပါပြီးသားဖြစ်တယ်အဲသူတို့ကတော့ဒီအကြမ်းဖက်အဖွဲ့အစည်းရဲ့ဖန်စီကြီးခံရတဲ့သူတွေဖြစ်တယ်အကြမ်းဖက်အဖွဲ့အစည်းမှာဖန်စီကြီးခံရတဲ့သူဖြစ်တဲ့အတွက်သူတို့ရဲ့အဆိုချက်တွေကသူတို့အသက်အန္တရာယ်ဆိုရင်ဘူတော့ကောင်သူတို့ရဲ့ချင်းချောက်ချင်းခံရလို့တော့ကောင်ဒါပြောဆိုရဖြစ်နိုင်တယ်အဲ့ထဲမှာလည်းသူပြောခဲ့ပါတယ်အမိသားတော်ကပြောခဲ့တဲ့အခါမှာလည်းအဲဘယ်နေရာတွေမှာအဆုလိုက်ပြန်လိုက်ဒီပတ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ပုံစံမျိုးပေါ့နော်ဒါလည်းပြောခဲ့တာမျိုးရှိတယ်ဒီအဖွဲ့အနေနဲ့ကတော့ကျမ်းပဲအဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်တော့သူတို့အိမ်ဒီမျိုးချင်းချင်းတော့မှာပဲသူတို့ကိုမထောက်ခံတဲ့မျိုးဆိုရင်ဒါတပ်ဖြတ်ခဲ့တာတော့ကျမ်းပဲဖြစ်တဲ့ကြောင့်တော့ဒီစစ်တီတွေရဲ့ဖက်ဆိုချက်ဆိုတာပြောဆိုချက်တွေဟာချင်းချောက်ခံထားလို့မလို့ဒါပြောဆိုတာဖြစ်မှာဖြစ်ပါလိမ့်
သမရောတတဟောင်းတွေလို့ပြောထားတဲ့ကိုမျိုးဝင်းထွန်းနဲ့ကိုစော်နိုင်ထွန်းတို့ဟာ2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာသမရောကနေမြေရှင်းလင်းရေးလှုပ်ဆောင်စဉ်အတွင်းရိုဟင်ဂျာမူဆလင်အရတားမြောက်များကိုတပ်ပြခဲ့ရမှာကိုတိုင်ပါဝင်ခဲ့တယ်လို့ဗီဒီယိုတွေထဲမှာဝန်ခံပြောဆိုထားတာပါဒီတတနှစ်ယောက်ဟာရခိုင်လက်နက်ကိုင်အေကထိန်းသိမ်းခဲ့တဲ့သူတွေဖြစ်ပြီးဗူရီတောင်နဲ့မောင်တော်မြို့နယ်တွေမှာသမရောကကျူးလွန်ခဲ့တယ်လို့စွပ်စွဲထားတဲ့အစုလိုက်ပြုံလိုက်တပ်ပြမှုတွေမှာကိုယ်တိုင်ပါဝင်ခဲ့တယ်လို့ပြောဆိုထားတာကိုရိုက်ကူးထားတဲ့ဗီဒီယိုကိုမေလ28ရက်နေ့မှာ AA ဖွဲ့ကနေထုတ်ပြန်ခဲ့ပါတယ်။ AA ပြောခွင့်ရခိုင်တုခကတော့တမတော်အနေနဲ့စစ်ပွဲဖြစ်ပွားရသည့်တမှာစိတ်ရဆိုးမှုကျူးလွန်တဲ့ဖြစ်စဉ်တွေကြောင့်နိုင်ငံတကာဥပဒေနဲ့ရေးယူဖို့လိုအပ်ကြောင်းဆိုပါတယ်
။မြန်မာစစ်တပ်ဟာသူတို့ကျူးလွန်ခဲ့တဲ့ဒီစိတ်ရဆိုးမှုတွေပေါ့နော်ဒီတိုင်းရင်းသားတွေတပ်တွေမှာရောမြန်မာပြည်မထေးမှာရောသူတို့တပ်ဖြတ်ခဲ့တဲ့ကျူးလွန်ခဲ့တဲ့စိတ်ရဆိုးမှုပေါင်းမျိုးစုံကိုဘယ်တုန်းကမှသူတို့ကဒါဝန်ခံခဲ့တာမရှိဘူးဆိုတော့အဲ့ဒါကြောင့်မို့လို့အခုလည်းပဲသူတို့ကတော့ဒီဟိုမျက်လုံးစုံမှိုက်ပြီးတော့ဒါညှင်းတာပေါ့ဗျာနော်ဒီမြန်မာဖက်ဆစ်စစ်တပ်ကိုနော်ဒီသူတို့ကျူးလွန်ထားတဲ့စစ်ရဆိုးမှုတွေကိုဟိုအရေးယူနိုင်ဖို့အတွက်နော်မြန်မာနိုင်ငံတွင်းမှာပြတ်တန်းထားတဲ့ဥပဒေမရှိဘူးဗျဒီမြန်မာစစ်ရဆိုးကောင်တွေကိုဒါအရေးယူဖို့ဆိုလို့ရှိရင်တော့ဒါနိုင်ငံတကာနဲ့ကျွန်တော်တို့ဒါပူးပေါင်းဆောင်ရွက်ဖို့လိုတယ်နော်နိုင်ငံတကာဥပဒေအရသူတို့ကိုအရေးယူအပြစ်ပေးနိုင်ဖို့လိုတယ
်ရခိုင်ဒေသတွင်းသမတော်ကနေပြစ်မှုကျူးလွန်တယ်ဆိုတဲ့ဆွဆဲချက်တွေကိုစုံစမ်းစစ်ဆေးပြီးအရေးယူတာတွေရှိခဲ့တယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်မြန်မာဆိုရအနေနဲ့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ကိုအတိအမှတ်မပြုဘူးလို့လည်းတမတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းတို့ကပြောပါတယ်
။နိုင်ငံတကာတရားရုံးမှာဖြစ်တယ်ဘာလို့ဖြစ်ဖြစ်ဒီတမတော်နိုင်ငံတော်ဆိုရအနေနဲ့ဒီ ICC နဲ့ပတ်သက်ပြီးကြေညာပြောပြီးဖြစ်တာ။ဒါပေမဲ့အတိအမှတ်မပြုဘူးဆိုတဲ့ပုံစံမျိုးကိုပြောပြီးဖြစ်တယ်။အနိုင်ငံတော်ဆိုရဘက်ကပြောတာပေါ့နော်။ဒီမျိုးကျွန်တော်တို့ပြောချင်တာကဒီကောင်းစွာအလုပ်လုပ်ရရှိရတဲ့အခါနဲ့ဒီမျိုးပုံစံမျိုးဖြစ်တာဒီဒါဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးကဏ္ဍဝင်ရောက်ဆက်ကတာလို့ပဲကျွန်တော်မြင်ပါတယ်။
ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာဆိုရကအတိမတ်မပြုတ်လို့ဆိုရတဲ့လူခွေရီချိုးပါမှုဆိုင်ရာဆွဆွဲချက်တွေကိုလည်းအစဉ်တစိုက်ညှင်းဆူထားပါတယ်လူခွေရီလှုပ်ရှားမှုဖွဲ့ 45 right ကတော့ BB ဆိုင်ရာရာဇဝတ်ခုံရုံး ICC အနေနဲ့ပြစ်မှုကျူးလွန်ထားတဲ့မြန်မာစစ်သားကိုဥပဒေကြောင်းအရအေးအေးယူနိုင်ဖို့အဲ့ဒီတတဟောင်းနှစ်ယောက်ကိုအရေးကြီးတဲ့မျက်မြင်သက်သေတွေဖြစ်ကာကွယ်ပေးဖို့တိုက်တွန်းကြောင်းစက်တင်ဘာလ10ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်